နောင်ဦးနာမည်ဘယ်လိုခေါ်ပါလဲခင်ဗ
ျကျွန်တော်နာမည်ဇော်ခီအမဲလို့ခေါ်ပါတယ
်ဦးဇော်ခီအမဲကဘယ်ဇာတိလဲခင်ဗ
ျကျွန်မောင်တော်ဇာတိပ
ါအခုအသက်ဘယ်လောက်ရှိပြီလဲခင်ဗ
ျ65နှစ်ရှိပါတယ
်ဟုတ်ကဲ့ဒီဒေတာမှာမွေးတာလားခင်ဗ
ျဟုတ်ပါတယ်ကျွန်တော်ဒေတာမွေးမွေးပါတယ
်ဘိုးစင်ပေါင်ဆက်ကရောဒီမှာပဲလ
ားဘိုးစင်ပေါင်ဆက်ကျွန်တော်ဒီမှာနေလာတာပ
ါဒီဒေတာမှာဒီမွတ်စလင်လူမျိုးကဘယ်လောက်လောက်ရှိလဲခင်ဗျ
ဒီမှာမွတ်စလင်ကနေပြီးတော့ရခိုင်နှုန်းအပြင်ပြောလို့ရှိရင်60ရခိုင်နှုန်းလောက်ရှိပါတ
ယ်အဲ့တော့ဒီမှာနေတဲ့မွတ်စလင်တွေကိုအာတချို့ကဘင်္ဂါလီလို့မြန်မာဆိုကဘင်္ဂါလီလို့ပြောတော့ဗောနော်တချို့ကဒါရိုဟင်ဂျာလူမျိုးလို့ပြောကြတယ်ဦးဇော်ခီအာမက်ကအဲ့လိုပြောမှဆိုရင်ဘာလူမျိုးလဲခင်ဗျာ
ဒီမှာနေတဲ့လူတွေကအကုန်လုံးရိုဟင်ဂျာလူမျိုးပါပဲ
ဒါဖြင့်အခုဒီကိစ္စကိုဒီမှာနေတဲ့လူတွေရိုဟင်ဂျာလူမျိုးဆိုတာဒီနာမည်ကဘယ်သူကပေးခဲ့ပြီးဘယ်လိုပေါ်လာတာလဲလို့ကျွန်တော်ရှင်းပြပါလားခင်ဗျာ
ဒါတော့ရိုဟင်ဂျာလူမျိုးဆိုတာတမိုင်းမှာလည်းအထောက်အထားရှိတယ်ကျွန်တော်တို့မြန်မာနိုင်ငံအစိုးရရဲ့တရားဝင်တန်လွင်းဌာနမှာ1962ကနေပြီးတော့65တိကျွန်တော်တို့ရိုဟင်ဂျာဘာသာစကားနဲ့အတန်လွင်းတယ်ရှိခဲ့တယ်အခုကျတော့အစိုးရဘလို့နဲ့ပြောလည်းမသိဘူးကျွန်တော်ဒီမှာလူတွေရှိတဲ့လူတွေကိုပင်ကလေးလို့ခေါ်နေကြတယ်ဒါအမှန်အမှန်ဆိုလို့ကျွန်တော်ရိုဟင်ဂျာတဲ့
ကျွန်တော်တို့သိသလောက်တော့အစိုးရကဒီမှာရှိတဲ့လူတွေကိုဘင်္ဂါလီတွေလို့သတ်မှတ်တာကဒီလူတွေကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြောင်းလာပြီးပြောင်းရွှေ့နေထိုင်ကြတဲ့လူတွေဖြစ်တယ်ဒါကြောင့်မို့သူတို့ဘင်္ဂါလီကိုခေါ်တယ်လို့ပြောတာအဲ့ဒါမဟုတ်ဘူးလားခင်ဗျာ
ဒါလည်းကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကလာတဲ့လူတယောက်မှမပါဘူးဒီမှာတကယ်လို့ဘင်္ဂလားဒေ့ရှ်ကလာမယ့်လူပါလို့ရှိရင်ဆိုရဖမ်းမှာဘူးလေသူတို့ဒီမှာတော့ဘာခေါ်မလဲဌာနဆိုင်ရာအများကြီးရှိတာပဲလေ26လုံးမှာနေပြီးတော့အစာနေပြီးတော့နာဆာကာတွေကိုကနေပြီးတော့ဘော်ဒါကာတွေအများကြီးရှိတာပဲတယောက်မှဖမ်းတာမရှိဘူး
အခုအဲ့ဒါဆိုရင်ဒီကဦးဇော်ခီအာမက်တို့ကိုအစိုးရကဘာကြောင့်ရိုဟင်ဂျာအဖြစ်မှတ်ပုံတင်မှာစင်းသွင်းမှာတို့ရိုဟင်ဂျာအဖြစ်ခေါ်ဝတ်သုံးဆွဲဖို့လက်မခံနိုင်တာလဲခင်ဗျာဘယ်လိုထင်လဲအဲ့ဒါ
အဲ့ဒါတော့ဘလူကသူတို့ကဘလူစိတ်တဲ့နဲ့ပြောနေတာမသိဘူးအမှန်ဆိုလို့ရှိရင်ဒီကစကတဲ့ကရိုဟင်ဂျာဆိုပြီးတော့မာရီဂျိုအနဲ့ကြည်ရတယ်တတင်းလွင်ခဲ့တာရှိတယ်အခုကျတော့ဘင်္ဂလီလူပြောတာအစိုးရစိတ်တဲ့ကဘလူလို့ပြောင်းသွားတယ်ကျွန်တော်မနာမလို့ဒါမှသိပါဘူးသူတို့ပဲပို့သိမှာပါအ
ဲ့တော့ဦးဇော်ကီအာမီတို့ဒီမှတ်ပုံတင်မှာရောအဲ့တော့လူမျိုးနဲ့ကိုယ့်ဝတ်တီပါသားမှာဘလူရေးသွင်းကြလဲ
ကျွန်တော်ရဟိုဗါလဲအမျိုးသားမှတ်ပုံတင်မှာဆိုလို့ရှိရင်အဲ့ဒီမှာလူမျိုးနဲ့ဘာသာမရှိဘူးဒီတိုင်းပဲရှိခဲ့တယ်အခုနောက်ပိုင်းမှာဆိုလို့ရှိရင်သူတို့ကနေပြီးတော့အတင်းခင်ဗျားတို့ဒါအသွင်းမဝင်ဒါနဲ့တွားလို့မရဘူးဆိုပြီးတော့မှ white card ဆိုတာပေးတယ်အဲ့ဒီမှာလည်းတချို့လူရိုဟင်ဂျာရေးတာရှိတယ်မွတ်စလင်ရေးတာရှိတယ်မပါဘင်္ဂလီရေးတာရှိတယ်သူတို့မှပြန်အဲ့ဒါကိုသူတို့ဒီအလူတွေကပြန်ပြောခွင့်မရှိဘူးသူတို့ကသူတို့ပဲရေးဝတာပါ
ဦးဇော်ကြီးအမေကရောအခုတကောင်စင်းကောက်တော့ဘယ်လိုဖြည့်လိုက်လဲခင်ဗျာ
တကောင်စင်းကကျွန်တော်တို့စီမံလာပြီးတော့မခောက်ပါဘူး
အော်ဒီမှာတကောင်စင်းမကောက်ဘူးလ
ားအဲမကောက်ပါဘူးဒီမှာသူတို့ကလာပြီးတော့တယောက်စားနှစ်ယောက်စားမင်းဝါတယ်ခင်ဗျားရူဟင်ဂျာထင်းမလားလူတွေကပြောတော့တော်တော်မရေပဲပြောင်းသွားတယ
်ဟုတ်ပြီအခုအဲ့တော့ဦးဇော်ကီအာမက်တို့မြန်မာအစိုးရကတော့ဘင်္ဂါလီလို့တုံးတာပေါ့နော်ဦးဇော်ကီအာမက်ကတော့ရူဟင်ဂျာလို့ပြောတာပေါ့အဲ့တော့ဒီဒေသမှာနေတဲ့မွတ်စလင်တွေကဘယ်လိုအခွင့်အရေးတွေရရှိလဲတောင်မှအခွင့်အရေးဆုံးရှုံးတာတွေဘာတွေရှိလဲအခွင့်အရေးရတာတွေဘာတွေရှိလဲ
ဒီမှာကြတော့ကျွန်တော်တို့မှာခွင့်တော့တိတ်မရဘူး။ဘာဖြစ်လို့လဲ။တနေရာကတနေရာသွားလို့မရဘူး။ပညာသင်လို့မရဘူး။ဆေးကုပ်ဖို့အတွက်လည်းအခက်အခဲရှိတယ်။အများကြီးပဲဒါတော့အခွင့်အရေးဆိုတာမရှိဘူး။ပြောဆိုပိုင်ခွင့်လည်းမရှိဘူး။ဒီတိုင်းပဲနေကြတာပဲ
။ဒီကလူတွေအဲ့ခီးသွားလာတာတော့ဒီမှာအိမ်အောင်ပြူတာတွေပါတယ်ရော။ကန့်သတ်တားမြစ်ထားတဲ့စီကံဥပဒေတွေပါတယ်ရှိတယ
်။အဲ့ရှိပါတယ်ဒါကကျွန်တော်တို့မှာအိမ်တောင်ပြုံးမယ်ဆိုလို့ရှိရင်သူဌာနဆိုင်ရာကိုလျှောက်လွှာထင်ရတယ်စောင်းနေတာသူတို့ကွန်ပျူတာရမှကျွန်တော်တို့အိမ်တောင်ပြိုးနိုင်တယ်ဒါတော့တကယ်သင်ကြတဲ့ဘဝပေါ့
အဲ့တော့ဦးဇော်ခီအမေတခြားမြန်မာနိုင်ငံသားတွေနဲ့မတူဘဲနဲ့ဦးဇော်ခီအမေတို့အခုဒီကရိုဟင်ဂျာတွေပေါ့လေသူအနေနဲ့ဘာတွေအခွင့်အရေးဆုံးရှုံးနေတာတွေရှိသေးလဲ
မကွနာကျွန်တော်ပြောသလိုလေကျွန်တော်တို့ကနေပြီးတော့နိုင်ငံသားတယောက်ရာသိမ်းရာထိုက်တဲ့အခွင့်အရေးကိုကျွန်တော်တို့လိုချင်တာမို့အစားကလေးအတေကကျွန်တော်တို့ကနေပြီးတော့ရားခဲ့တယ်အခုကြတော့ကျွန်တော်ကမရဘူးအဲ့ဒါနဲ့ကျွန်တော်တို့ပြန်လိုချင်တာပေါ့နိုင်ငံသားတယောက်ရဲ့အခွင့်အရေးကိုပြန်ဝတော့ကျွန်တော်လိုချင်ပါတယ
်ဥစ္စာကြီးအမေကနိုင်ငံသားမဟုတ်ဘူးလား
နိုင်ငံသားပါကျွန်တော်ကအမျိုးသားမပုန်တော့မပုန်တင်ခံကြတယ်လို့ပ
ါအခုဒီကနေရန်ကုန်အလွယ်တကူသွားနိုင်လား
အခုတော့မသွားနိုင်ဘူး
ဦးဇော်ခီအမေကအဲ့တော့နိုင်ငံသားတယောက်တော့ဖြစ်တယ်အဲ့တော့တခြားနိုင်ငံသားတွေနဲ့ဒီလိုပဲသွားလာလို့မရဘူးလား
ဟိုတခြားနိုင်ငံသားတွေကတော့သူတို့သွားရှင်နေနေရာကိုသွားလို့ရတယ်ကျွန်တော်တို့ကြတော့သွားရှင်နေနေရာသွားလို့မရဘူ
းဘ ဘယ်လိုမရတာလဲဥမိုင်းမေအခုဒီကနေမောင်တော့ဗျာမောင်တော့နဲ့ဘုသူတောင်သွားလို့မရဘူးလား
မောင်တော်နဲ့ဘုသူတော်တို့ကျွန်တော်တို့ form 4ဆိုတဲ့ပုံစံလေးကိုရုံးကားသွားပြီးတော့ထုတ်ရတယ်ပထမရက်ခွဲကိုသွားရတယ်ဟုတ်လား
အဲ့တော့ဒီကနေ့မောင်တော်ကနေဘုသူတော်ကိုဦးဇော်ခီအမေအလွယ်တကူသွားလို့မရဘူးလား
အလွယ်တကူသွားလို့မရဘူးကျွန်တော်တို့ကနေပြီးတော့အစင်းစင်းနေပြီးတော့ဒီကွင်ပူချာတောင်းရတယ်ပထမနေပြီးတော့ရက်ခွဲကြည့်ရောကယူရတယ်ပြီးတော့မှမျိုးနေကိုသွားရတယ်မျိုးနေကတစ်ဆင့်ရာမှကျွန်တော်အဲ့ဒီစာနဲ့ပဲသွားတယ်တစ်ပတ်နှစ်ပတ်လောက်ပဲကျွန်တော်တို့ကွင်ပြပါတယ
်တခြားရောအရေးကြီးတဲ့ဟိုတခြားနိုင်ငံသားတွေနဲ့မတူတဲ့ဒီမွတ်စလင်တွေဆုံးရှုံးမှုကတခြားဘာတွေလို့ဘာတွေလို့ပြောနိုင်မလဲ
တခြားဆိုလို့ရှိရင်အခုကစေတဲ့အောင်ဝါးတွေကလေးတွေအဲ2000 2010နှစ်ကနေပြီးတော့2015တိသူတို့တိုင်ဆောင်နေတက္ကသိုလ်တက်လို့မရဘူးဒါပညာရေးဆုံးရှုံးတာပေါ့
မြန်မာအစိုးရကရိုဟင်ဂျာမရှိဘူးဘင်္ဂါလီလို့ပြောတယ်ဦးဇော်ကီအာမက်ကတော့ဦးဇော်ကီအာမက်တို့ကဘင်္ဂါလီမဟုတ်ဘူးရိုဟင်ဂျာတွေပါလို့ပြောတယ်အဲ့တော့ဒီပြဿနာကိုကျွန်တော်တို့ဘယ်လိုအဖြေရှာရရင်ကောင်းမလဲခင်ဗျာ
အဲ့ဒါတော့ကျွန်တော်ဥပဒေအတိုင်းဆိုလို့ရှိရင်လူတယောက်ရဲ့နာမည်ကိုမေးလိုက်လို့မိနာမပါလဲဆိုသူပဲပြောမှာနောက်တခြားလူတယောက်ကနေမိနာမဒီလူမဟုတ်ဘူးဆိုတော့ပြောပိုင်ခွင့်မရှိဘူးကျွန်တော်ပြောစုဖို့ခြေကုံးဥပဒေမှာလွတ်လွတ်လပ်လပ်ပြောပိုင်ခွင့်ရှိတယ်ဆိုတော့ကျွန်တော်ပြောတာကိုအစိုးရကနေပြီးတော့လက်ခံသင့်ပါတယ်လို့ကျွန်တော်ပြောရှင်းတယ်အစားကတည်းကလည်းရေဒီယိုကနေကြင်ညာပြီးတော့မှရိုဟင်ဂျာရှိပါတယ်ဆိုပြီးတော့မှကြင်ညာပြီးတော့ဘူးလို့မရှိဘူးဆိုတော့အဲ့ဒါတော့ဘယ်လိုခေါ်မလဲပြဿနာကြီးဖြစ်မယ်ကျွန်တော်တို့ကိုအစကအတိုင်းပေးပါလို့ကျွန်တော်ကပြောရှင်းပါတယ်